13ရက်5လ2008ခုနှစ်ကျွန်တော်ဒီနေ့ဒီကတော့ဒုတိယစေဝီထိပိုင်းမှာစာမျက်နှာ23ဝိပါကနေရာမှာစကြရအောင်ပါဝိပါကနေရာမှာဆိုတဲ့အတွက်ကြောင့်ဝိဘက်စိတ်တို့ရဲ့ဖြစ်ပုံလေးတွေကိုဝိတိအစဉ်တန်းထဲကနေပြီးတော့ပင်စဒွါရဝိထိမနောဒွါရဝိထိတွေထဲကနေပြီးတော့ဝိဘက်စိတ်တွေကိုဆွဲပြီးတော့ပြမယ်အပိုင်းပေါ့နော်ဝိဘက်စိတ်တို့ရဲ့ဖြစ်တဲ့အခြေအနေကိုလေ့လာမယ်အပိုင်းကဲတော့ကျွန်တော်တို့ဖတ်ရအောင်ပါဝိပါကနေရာမှာရှိတွင်အဲ့ဒါလေးကိုတစ်ချက်ဖြတ်တာအရှိမအခုကျမတို့လေ့လာခဲ့တဲ့အပိုင်းတွေကပင်စဒွါရိကဝီတိမနောဒွါရိကဝီတိတို့ရဲ့ဖြစ်ပုံကိုလိုင်းတားမယ်သာမင်ညသာမင်ညအဖြစ်ပြဆိုခဲ့ပြီးပါပြီတဲ့အခုဗာဆက်ပြတော့မလဲဆိုရင်ဝိတေတသာမင်ညဆိုတာတဏ္ဍအနေထားနဲ့ပြမှာဝိတေတဆိုရင်အထူးပြလိမ့်မယ်နော်ဒါကိုဆက်လေ့လာမယ်ယခုအခါပြီးရင်လိုင်းတားတော့မယ်သောဝီတိစိတ်တို့ကိုကုသလဝိဘက်အကုသလဝိဘက်ဟုဝိတေတအာဖြင့်ဝေဖန်၍ပြဆိုပြီးဖြစ်သည်ဒါလေးလိုက်တာလိုက်။ဒါဆိုရင်အခုဝိပါကနိယာမသည်ပင်စဒွါရိကမနောဒွါရိကတဲကဝိသိစိတ်တွေကိုဗာပြမယ်။ကုသလဝိဘက်ဆိုတာကုသိုလ်ရဲ့အကျိုးအကုသလဝိဘက်ဆိုတော့အကုသိုလ်ရဲ့အကျိုးရဲ့လို့ဝိဘက်စိတ်ကြီးပဲဝိတေတဆိုတာအထူးအနေနဲ့မှဗာပြမယ်။ဝိဘက်တွေကိုပဲပြဆိုမယ်ဖြစ်ပါတယ်တဲ့အဲ့တော့ဒီနေရာမှာဝိဘက်စိတ်ဆိုတာအကျိုးစိတ်တွေဖြစ်တဲ့အတွက်ကြောင့်ဝိတိဖြစ်ဖို့ဆိုရင်ဓမ္မမိတ်ဆွေတို့သိရမယ်ဝိတိစိတ်တွေဖြစ်ဖို့ဆိုရင်ဘာနဲ့ဘာနဲ့တိုက်ဆိုင်ရမယ်အဲ့တော့ဓမ္မမိတ်ဆွေတို့ကျမတို့မှာရှိတာကဓွာရဘယ်နှပါဓွာရ6ပါးမှာအာယုံဘယ်နှပါလာမယ်အာယုံ6ပါးလာတဲ့နေရာမှာအနိဋ္ဌအာယုံ6ပါအိဋ္ဌအာယုံ6ပါအတိအဋ္ဌနိစ္စတအာယုံ6ပါဆိုပြီးတော့အာယုံ3မျိုးခွဲလိုက်လာတဲ့အာယုန်တွေကအနိဋ္ဌာယုန်တွေဒီကိုယ့်ရဲ့ဓွာရတွေမှာလာတိုက်မယ်ဆိုဖြစ်လာတာဒီအနိအာယုန်တွေအများကြီးရှိပါရဲ့နဲ့အနိဋ္ဌာယုန်တွေကြုံနေရပါတယ်အနိဋ္ဌာအာယုန်6ပါလို့ပြောရင်အနိဋ္ဌာရူပယုန်အနိဋ္ဌာတတ္ထာယုန်အနိဋ္ဌာခန္ဓာယုန်အနိဋ္ဌာရတ္တယုန်အနိဋ္ဌာဖုဒ္ဓပါယုန်အနိဋ္ဌာဓမ္မယုန်ပေါ့ဒီအာယုန်တွေလာတိုင်းလာတိုင်းကောင်းလို့လာတာလားမကောင်းလို့လာတာလားကိုမကောင်းတဲ့အတွက်ကြောင့်ဒီအာယုန်နဲ့ဓွာရတိုက်လာဖြစ်လာမဲ့ဝိသိစိတ်တွေကဖြစ်လာမဲ့ဝိဘက်စိတ်ကိုဆွဲထုတ်လို့ရှိရင်အဲဝိဘက်စိတ်နေရာသည်အကုသိုလ်ရဲ့အကျိုးတွေလာလိမ့်မယ်ဟုတ်ပြီနော်တကယ်လို့လာမှသည်အိဋ္ဌာယုန်တွေလာခဲ့မယ်ဆိုရင်နော်ကုသလဝိဘက်တွေလာလိမ့်မယ်တဏ္ဍမေတ္တာအာယုန်တွေလာမယ်ဆိုရင်လည်းကုသလဝိဘက်ဥပိ္ခာတွေဖြစ်လိမ့်မယ်ဒါဆိုရင်ဖြစ်လာတဲ့ဝိသိအစဉ်အတန်းတွေလို့ပြောလို့ရှိရင်အတိတဘဝင်ဘဝင်ကဇလနာဘဝင်ကုသေစေတာဆိုရှေ့ဘဝင်စိတ်ဝီတိစိတ်တွေကိုဆွဲထုတ်လို့ရှိရင်အဝိဇ္ဇံကစမှာပေါ့အဝိဇ္ဇံရှိမယ်ပင်စဝိညာဉ်ရှိမယ်တံပရိဆိုင်ရှိမယ်တန္တိရဏရှိမယ်ဝေါသောရှိမယ်ဇောရှိမယ်တရားရောရှိမယ်အဘိဓမ္မာတို့နဲ့ကဒါပြောခဲ့ပြီးသားเนาะဒါပေမဲ့ပဇက်နဲ့ပြောရင်ဉာဏ်နဲ့ဓမ္မမိတ်ဆွေတွေမြင်တဲ့သူမြင်မယ်မမြင်တဲ့သူလည်းမမြင်ပါဆိုတဲ့အတွက်ဒါလေးချရေးမယ်ဝိသိစိတ်တို့ရဲ့စတဲ့နေရာသည်အဝဇ္ဇံနေရာကစတယ်။ပင်စဒွါရဝဇ္ဇံရှိမယ်။မနောဒွါရဝိသိဆိုရင်မနောဒွါရဝဇ္ဇံရှိမယ်။ပင်စဒွါရဝိသိတစ်ခုဆိုရင်ပင်စဒွါရဝဇ္ဇံကစမယ်။မနောဒွါရဝိသိတစ်ခုဆိုရင်မနောဒွါရဝဇ္ဇံကစမယ်။ပင်စဒွါရဝဇ္ဇံပြီးလို့ရှိရင်ပင်စဝိညာဉ်လာလိမ့်မယ်။ပင်စဝိညာဉ်ပြီးရင်တံပရိဆိုင်တံပရိဆိုင်ပြီးရင်တန္တိရဏတန္တိရဏပြီးရင်ဝုဒ္ဓောဝုဒ္ဓောပြီးရင်ကာမဇောကာမဇောခုနှစ်ချက်ပြီးရင်တရားယုံနှစ်ချက်ထို့နောက်ဘဝိအညာဒါဆိုရင်ဝိသိစိတ်ဒီဘယ်မှာဆုံးလဲဒုတိယတရားယုံမှာဆုံးမယ်ဝိသိစိတ်ရဲ့အစသည်အဝိဇ္ဇံကစဒါဒီပင်စပါလားဝိသိမနောဓာရဝိသိဆိုရင်ပိစဝိညာဉ်တံပရိဆိုင်တန္တိရဏဝုထောတွေမပေါင်းဝုထောဆိုတာဒီဘက်ကမနောဓာရဝိဇ္ဇံနဲ့အတူတူပဲဒါကြောင့်မနောဓာရဝိသိတွေကိုကြက်တဲ့အခါတော့ပိစဝိညာဉ်တံပရိဆိုင်တန္တိရဏတွေမပါတဲ့အကြောင်းသူပြောသွားပြီကဲနောက်တစ်ခုဒီမှာမနောဓာရဝိသိဆိုရင်ဘာလာမလဲကာမဇောခုနှစ်ကြိမ်လာမယ်ပြီးရင်သဒ္ဓါယုနှစ်ကြိမ်ဒါဒီမနောဓာရဝိသိအဲ့ဒီမှာလာတဲ့အခါမှာတဲ့ ဝိသက်စိတ်တွေနေရာတွေကိုပြောပါလို့ပြောရင်ပေစရာရာဝဇံမနောရာရာဝဇံဆိုတာအာဟိကရိယာစိတ်သုံးပါးတည်းကမဟုတ်ဘူးလားဒါကြောင့်သူတို့ရဲ့ဇက်ကိုယူရင်ဒါသည်ကရိယာဇက်ပေစဝိညာဉ်ဆိုတာသည်ဟာလားအာကုဒလဝိဘက်ပေစဝိညာဉ်ငါအာဟိကုဒလဝိဘက်ပေစဝိညာဉ်ငါဆိုပြီးတော့သကုဝိညာဉ်နှစ်ပါးသောတာဝိညာဉ်နှစ်ပါးဆိုပြီးပေစဝိညာဉ်သည်၁၀ပါးဒွေပင်စဝိညာဉ်၁၀ဆိုတာဒီအာကုဒလဝိဘက်ထဲက၅ပါးရဲ့အာဟိကုဒလဝိဘက်ထဲက၅ပါးဖြစ်တဲ့အတွက်ကြောင့်သူဒီပါစိတ်လဲလို့ပြောရင်ဝိဘက်စိတ်ဆိုကိုသိရအောင်ဟုတ်ပြီနော်အာကုဒလဝိဘက်ရှိမယ်အာဟိကုဒလဝိဘက်ရှိမယ်ဒါကြောင့်အာကုဒလဝိဘက်က၅ပါးအာဟိကုဒလဝိဘက်က၅ပါးဆိုပြီးတော့ပင်စဝိညာဉ်၁၀ပါးရှိမယ်တံပရိဆိုင်စိတ်ပေါင်းသည်တံပရိဆိုင်စိတ်ပေါင်းသည်ဓွေရှိမယ်တံပရိဆိုင်ဓွေကိုကြည့်ရင်လဲအာကုဒလဝိဘက်ထဲမှာတံပရိဆိုင်တိရှိမယ်အာဟိကုဒလဝိဘက်ထဲမှာတံပရိဆိုင်တိရှိမယ်တံပရိဆိုင်ဓွေတန္တိရဏသည်၃ပါးရှိတယ်တန္တိရဏ၃ပါးကိုကြည့်ရင်ဒီအာကုဒလဝိဘက်ထဲကဥပိ္ခာတန္တိရဏကတိရှိမယ်အာဟိကုဒလဝိဘက်ထဲကယူမယ်ဆိုရင်အာဟိကုဒလဝိဘက်ချဲကဥပိ္ခာတန္တိရဏကတိရှိမယ်ပောမနတတန္တိရဏကတိရှိမယ်ဆိုပြီးတော့တန္တိရဏသုံးကိုကြည့်အာကုဒလဝိဘက်ချဲကတစ်ပါးအာဟိကုဒလဝိဘက်ချဲကနှစ်ပါးဆိုပြီးတန္တိရဏသုံးပါးရှိမယ်ဝုတ်ထောဆိုတာကရိယာဇက်ဟုတ်ပြီလားတခါဇောဆိုတာဒီကာမဇောပါလို့ပြောတဲ့အတွက်ကြောင့်ကာမဇောပေါင်း29ကာမဇော29ကိုကြည့်ရင်အာကုသိုလ်က12ပါးရှိမယ်ကုသိုလ်က8ပါးရှိမယ်ကရိယာက9ပါးရှိမယ်ကရိယာဘယ်လို20ရှိမလဲကရိယာက9ပါးပဲရှိမယ်အာဟိကရိယာတွေကတိဟာလားအာဟိကရိယာကဘယ်နှပါးလဲဟတိတုပ္ပတ်တိကေမဟာကရိယာ8ကဲဆိုကရိယာ9ကာမဇော29ဒဂါယုံစိတ်ပေါင်းသည်17ရှိမယ်ဒဂါယုံ17ကိုကြည့်တဲ့အခါမှာတန္တိရဏ3နဲ့မဟာဝိဘက်10ဖြစ်တဲ့အတွက်ကြောင့်တရားယုံ7ဆိုတာဝိဘက်စိတ်။ဒါဆိုဝိပါကနိယာမဝိဘက်စိတ်တွေကိုပဲကြည့်ကြမယ်ဆိုရင်ဝိဘက်စိတ်တွေပဲရွေးထုတ်လို့ရှိရင်ဝိသိစိတ်တွေကကရိယာဇက်ဖြစ်တဲ့ဟလာမေဇရရဝဇံမနောရရဝဇံဖယ်လိုက်တဲ့ဝုတ်ထောဖယ်လိုက်တဲ့ဝိဘက်စိတ်ဖြစ်တဲ့အတွက်ကြောင့်ဇောတွေကိုလည်းဖယ်လိုက်တယ်။ဟုတ်ပြီနော်အကျိုးဝိဘက်တွေနဲ့ဆိုင်တာကြည့်လိုက်ဝိဘက်စိတ်ဒီဘယ်နှနေရာ3 4နေရာပဲရှိတော့အဲ့ဒီ4နေရာမှာဇက်တက်ရှိတာကပင်စဝိညာဉ်ရဲ့တံပရိဆိုင်ရဲ့တန္တိရဏပြီးရင်ကြားထဲမှာဘုခောကာမဇောခြားပြီးတော့မှဒါဒါတို့လည်းကျမတို့ပကိဖလားဝိသိပိုင်းတော့ကဝိပါကနေရာမှာမှချက်ခဲ့ရတယ်ဒါဆိုရင်အာကုဒလဝိဘက်အနိဋ္ဌာယုံနေလာလို့ရှိရင်ဘာဝိဘက်တွေဖြစ်မလဲအနိဋ္ဌာယုံနေလာတိုင်းလာတိုင်းအာကုဒလဝိဘက်တွေဖြစ်နေမယ်။ဒါဆိုရင်အာကုဒလဝိဘက်ပိစဝိညာဉ်အာကုဒလဝိဘက်သံတရေဆိုင်အာကုဒလဝိဘက်ဥပိ္ခာတန္တိတန္တိရဏလို့ဆိုလို့မရဘူးဥပိ္ခာတန္တိရဏပေါင်းခုနှစ်ပါးနှင့်ဟုတ်ပြီနော်ဒီဘက်ကကြည့်ရင်အာကုဒီမှာလည်းကြည့်ရင်တန္တိရဏ၃ပါးကိုခွဲလိုက်ရင်တန္တိရဏ၃ကိုကျမတို့ကခွဲလိုက်ရင်အာကုဒလဝိဘက်ဥပိ္ခာတန္တိရဏကတိရှိမယ်ဒါကိုထပ်ခွဲမယ်အာဟိကုဒလဝိဘက်ဥပိ္ခာတန္တိရဏကတိရှိမယ်အာဟိကုဒလဝိဘက်သောမနတတန္တိရဏကတိရှိမယ်တခါမဟာဝိဘက်ရှိဒါတန္တိရဏ၃ကိုယူလိုက်တာမဟာဝိဘက်ကိုယူတယ်ဆိုတော့မဟာဝိဘက်စိတ်၈ပါးဆိုတာဘာရဲ့အကျိုးလဲမဟာကုသိုလ်ရဲ့အကျိုးမဟုတ်လားမဟာကုသိုလ်ရဲ့အကျိုးဖြစ်တဲ့အတွက်ကြောင့်မဟာဝိဘက်ရှိကိုယူရင်အာကုဒလဝိဘက်ထဲမှာမပေါင်းသူဒီကုသိုလ်နဲ့ဆိုင်တာတွေပဲကျမတို့ကယူမယ်ဆိုတော့မဟာဝိဘက်ကိုယူလိုက်ရင်မဟာဝိဘက်ဒီဥပိ္ခာက၄ပါးရှိမယ်သောမနတက၄ပါးရှိမယ်ဒါကျမတို့ကဒဂါယုံ7ကိုမြင်ကြည့်လိုက်တာဟုတ်ပြီနော်ဒါဆိုကျမတို့ကြက်ခဲ့တယ်ဟုတ်လားသကုဒ္ဒရာစသော6ဒွါရတို့ရဲ့အာယုံဒီအနိဋ္ဌာယုံဖြစ်အံလို့ပြောလိုက်ပြီဆိုတဲ့ကအနိဋ္ဌာယုံနေဖြစ်ရဘာဝိဘက်တွေဖြစ်ရမယ်အာကုဒလဝိဘက်တိစဝိညာဉ် အာဟုဒလဝိဘေတံပရိစ္ဆာအာဟုဒလဝိဘေဥပိ္ခာတံတိဘောင်းခုနှစ်ပါးနဲ့တရားရုံ၁၁ချဲကအာဟုဒလဝိဘေဥပိ္ခာတံတိရဏဆိုတဲ့ဥပိ္ခာတရားရုံတစ်ပါးကိုခြားရည်မှတ်မိလိမ့်မယ်သကုတော်ကစသော၆ဒွါရတို့ရဲ့အာယုံသည်ဟာတာမင်ညမစ္ဆတ္တယုံဖြစ်နေဆိုပါစို့မစ္ဆတ္တအိဋ္ဌမစ္ဆတ္တယုံပေါ့နော်အိဋ္ဌမိဇ္ဇတာယုံဆိုတော့တမန်အလိုရှိအပ်နှစ်သက်အပ်တဲ့အိဋ္ဌမိဇ္ဇတာယုံဖြစ်ခဲ့မယ်ဆိုရင်လာမဲ့အာယုံဒီအိဋ္ဌပါဆိုတဲ့ကကုသိုလ်ရဲ့အကျိုးတမန်ဆိုတဲ့အတွက်ကြောင့်သိပြောစရာမကောင်းဘူးဥပိ္ခာတွေကြီးပဲယူသွားမှာဟုတ်ကဲ့လားဒါဆိုရင်အိဋ္ဌမိဇ္ဇတာယုံဖြစ်အပ်လို့ယူလိုက်ရင်အာဟိကုသလဝိဘေတိသဝိညာဉ်အာဟိကုသလဝိဘေသံပရိသံအာဟိကုသလဝိဘေဥပိ္ခာတ္တိဘာခုနှစ်ပါးပဲဗောအာဟိကုသလဝိဘေစိတ်က10ပါး10ပါးဖြစ်တော့လဲဥတီနဲ့တောတီကပေါင်းဖြည့်ရောမရှိတာဆိုတော့တစ်လှည့်ပဲယူလိုက်တော့ဘောင်းခုနှစ်ပါးနဲ့တရားယုံဘက်ကကြည့်ရလဲတဏ္ဍာနဲ့ဖြစ်တဲ့အတွက်အာဟိကုသလဝိဘေဥပိ္ခာတ္တိရဏမဟာဝိဘေဥပိ္ခာလေကုသိုလ်အကျိုးတွေဖြစ်တဲ့အတွက်ကြောင့်ဒါဝင်သွားတာပေါင်းလိုက်လို့ရှိရင်ဥပိ္ခာတရားယုံ၅ပါးကိုခြားရအင်းမတန်အလိုရှိအပ်တဲ့အိဋ္ဌာယုံဖြစ်ခဲ့မယ်ဆိုပါစို့ဒါကိုကျွန်တော်တို့ဒီဓမ္မတော်ကတော့ဟာလာဘာလို့ယူလဲအတိအိဋ္ဌာယုံလို့ယူလိုက်တာပေါ့ဒါဆိုရင်ပင်စဝိညာဉ်တွေကအာဟိကုသလဝိဘေပင်စဝိညာဉ်အာဟိကုသလဝိဘေသံပရိစ္ဆာအာဟိကုသလဝိဘေသောမနတသံပရိစ္ဆာပေါင်းခုနှစ်ပါးနဲ့အာဟိကုသလဝိဘေသောမနတသံတိရဏမဟာဝိဘေသောမနတပေါင်းသောမနတတရားယုသာသိတရားယု17ပါးကိုကြည့်ကြည့်လိုက်တရားယု17ပါးကိုကြည့်ဥပိ္ခာတရားယုသည်6ပါးရှိမယ်သောမနတတရားယုသည်5ပါးရှိမယ်ဟုတ်လားဥပိ္ခာတရားယု6ပါးမှာအကုသလဝိဘေကတရားယုဥပိ္ခာတရားယုကတပါအလားကုသလဝိဘေဥပိ္ခတရားယုံက5ပါးပေါင်းလိုက်ဥပိ္ခတရားယုံအဲ့တော့ဥပိ္ခတရားယုံ6ပါးလို့ပြောရင်အာဟုသူအကျိုးရောကုသိုလ်အကျိုးရောမြင်ထားခဲ့ရသောမနတတရားယုံဖြစ်ဆိုအမြင်မှကုသိုလ်ကြီးပဲရှိနားလဲပြီနော်ကဲဒီပုံစံလေးဒီကျမတို့ဝိသိပိုင်းအဘိဓမ္မာတော့ကဝိပါကမြင်ရမှာကျမတို့သေးသေးချာချာသင်ခဲ့ဘူးပါလေနားလဲပြီနော်ကဲဒါဆိုရင်ကျမတို့အခုစာဖတ်တော့မယ်